မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါများရှင်
အခုဆိုရင်ဒီရခိုင်ဒေသမှာတိုက်ပွဲတွေကပြင်းထန်နေပါတယ်ပေါ့နော်ပြီးတော့အေးအေးကလည်းမြောက်ပိုင်းဒေသတချို့သိမ်းထားတယ်ပေါ့ရှေ့အလားအလာဘလို့ရှိပါမလဲ
ပြပြသားသားပြောဖို့ခက်ပါသေးတယ်အေးကတော့ဆက်ပြီးတော့သူတို့သိမ်းပိုက်ဖို့ကြိုးစားမှာပဲထင်ပါတယ်အခုမြောက်ပိုင်းနေမကဘူးအလဲပိုင်းလို့ပြောရမယ်ဒီကြောက်ဖြူတို့ဂျန်ပြဲကျွန်းတို့ဘာလို့သူတို့ကဥတီပြီးတော့လှုပ်လှန်နေတာတွေ့ရပါတယ်ဆိုတော့အဲ့တိုက်ပွဲအခြေအနေကတော့ပြီးအောင်မယ်မဟုတ်သေးပါဘူးအဓိကတစ်ခုကနောက်တစ်ခုကဒီခိုင်ပြဿနာကနိုင်ငံတကာရဲ့ပါဝင်ပတ်သက်မှုအထူးသဖြင့်အိန္ဒိယနိုင်ငံရဲ့ပါဝင်ပတ်သက်မှုပေါ့လေအိန္ဒိယဆိုတာဟိုဘက်အစ်ဘက်အိန္ဒိယတရုတ်ရဲ့အိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်ရဲ့သူတို့ရဲ့ပါဝင်ပတ်သက်မှုလည်းရှိနေတဲ့အတွက်ကြောင့်ဒီဟာပို့ပြီးတော့ဆုတ်ထွေးနိုင်ပါတယ်နောက်စိတ်ငောင်းရာအကောင်းဆုံးကတော့ပြည်သူလူထုရဲ့ဒုက္ခရောက်တဲ့ကိစ္စပါပဲဆိုတော့ဒီကိစ္စကဆက်လက်ပြီးတော့ရှိနေအောင်မယ်ဆုစုခရစ်တီဖြစ်နေဦးမယ်လို့ယူဆပါရယ
်ဟုတ်ပါတယ်ဒီလိုဒီတိုက်ပွဲတွေကြားမှာဒီပြည်သူလူထုကတကယ်ကိုပဲအတ္တိဒုက္ခနဲ့ကြုံနေရပါတယ်တို့ဒီနေမြေတွေကိုစစ်ကောင်စီဘက်ကနေပြီးတော့ပြန်ပြီးတော့သိမ်းနိုင်မယ့်အလားအလာအောင်ရှိပါလား
ပြန်သိမ်းနိုင်မယ့်အလားအလာတော့လောလောဆယ်မတွေ့ရသေးပါဘူးစစ်ကောင်စီပြန်သိမ်းယုံလောက်နဲ့လည်းပဲဒီအထူးသဖြင့်ပြည်သူလူထုရဲ့ဒုက္ခတွေကပြေလည်သွားမှာမဟုတ်ဘူးထင်ပါတယ်ပြည်သူလူထုတွေကတော့အခက်အခဲတွေတနည်းနည်းမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်သူတို့ကတော်တော်လေးအခက်အခဲကြုံနေရမှာပါပဲ။ဘယ်စစ်မဆိုစစ်ပွဲတစ်ခုဖြစ်လိုက်ပြီဆိုရင်ပထမဆုံးဆုံးရှုံးရသူကတော့ဝင်းနာလူစားဆိုတော့လူစားပထမဆုံးလူစားကတော့ပြည်သူလူထုပါပဲ။သူကတော့မြေစာပြင်ဖြစ်ရတာပေါ့လေ။ဆိုတော့စစ်မဖြစ်လို့လည်းမရဘူးလားဆိုတော့စစ်ဆိုတာကလည်းနိုင်ငံရေးအဖြစ်မပြည်လည်နိုင်တဲ့အတွက်ကြောင့်နောက်ဆုံးစီးရေးဘက်ကိုကူးပြောင်းသွားရတာဖြစ်ပါတယ်ဆိုတော့အဲ့ဒီကိစ္စမှာလည်းနိုင်ငံရေးပြဿနာပြည်လည်မှုမရှိသမျှကတော့စစ်ကတော့လွယ်ဖြစ်နေဦးမှာပဲဆိုတော့ပြည်သူကတော့ဆက်လက်ပြီးတော့ဒုက္ခနဲ့ကြုံနေရအောင်ပဲထင်ပါတယ်သူတို့ကကုန်စည်တုံးကြီးမြင့်တဲ့ဟိုအိမ်မလုံးကြုံဘူးအဆဲဝိုင်းမလုံးကြုံလို့ဒေသခြားတွေကိုထွက်ပြေးရတာတွေအဆအရကြုံနေရပါတယ်
ဒီအရှိမပေါ့ရှမ်းမြောက်ကိစ္စမှာတော့တရုတ်ကနေပြီးတော့ဈာဝင်ပြီးတော့ဆက်ဆက်ခဲ့ပါတယ်ဒီရခိုင်ကိစ္စမှာရောတရုတ်သဘောထားဘယ်လိုရှိပါလဲ
တရုတ်ကလည်းဆက်ဆက်တယ်ဆိုတာပထမတစ်ခါကျွန်တော်တို့ပြောခဲ့ရတယ်တရုတ်စံမကြီးကဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကိုဓာကာမှာတွေ့တယ်တွေ့ပြီးတော့အေးအေးနဲ့စစ်ကောင်စီနဲ့ဖြစ်နေတဲ့ကိစ္စကိုပြည်လဲအောင်သူတို့နှိမ့်နိုင်နေပါတယ်နော်အဲဒီတော့အသူတို့နှိမ့်နိုင်ရတဲ့ရည်ချက်ကလည်းပဲဘင်္ဂလားဒေ့ရှ်ကရောက်စီနေတဲ့ဒီလူညာဒုက္ခတွေခိုင်မဲ့ကိုပြန်သွားနိုင်အောင်သူတို့တူပန်းနေပါတယ်ဆိုတော့ပြောတယ်ဆိုတော့ကျွန်တော်ပြောခဲ့သူပဲတိတ်တော့အတိတ်ပဲမရှိဘူးပေါ့လေဟိုမှာစီနေတဲ့ဒေတာကနေတော့နေလို့မရတဲ့အချိန်မှာသူတို့ကိုပြန်သွားလို့ရနိုင်အောင်တရုတ်ကစစ်စပ်ပြနေဆိုတော့တိတ်အတိတ်ပဲမရှိဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်ရဲ့စစ်စပ်ကိုတူပန်းအထုမှုသိမတွေ့ရသေးပါဘူးတရုတ်တွေလည်းချင်းချင်းစီရအများကြီးဖြစ်ပါလိမ့်မယ်သူလွယ်လွယ်မင်းတော်ကမင်းနေရာလုံးတော်တော့ဆိုပြီးတော့အဲ့လိုပြောလို့လည်းရမယ့်အချိန်နေမဟုတ်ပါဘူးသူတို့အတွက်လည်းထက်သွင်းစဉ်းစားရတဲ့အများကြီးရှိနေလို့ထင်ပါတယ်ဒီကိစ္စမှာတော့ဆိုတော့သိပြီးတော့မလွယ်လှသေးဘူးလို့ပြောရမှာပါ
အဲ့တော့ဒီရခိုင်နဲ့ရှမ်းမြောက်ကိစ္စနဲ့ဂျာမန်ဘာကွာလို့ပါလဲ
ဒီကအဲ့ဒါပေါ့ရှမ်းမြောက်ကတရုတ်တနိုင်ငံနဲ့သာအဓိကအဖြစ်ပါဝင်ပတ်သက်တယ်ရှမ်းမြောက်မှာတရုတ်ရဲ့ influence others from Muslim တွေဆိုတာကိုအမေရိကန်နဲ့လက်ခံတယ်နိုင်ငံတကာရဲ့သဘောပေါက်တယ်ဒါဟာသူတို့ရဲ့ backyard လို့ပြောတာပေါ့သူတို့ရဲ့ခြံနောက်ဖြစ်ခြံဝင်းလို့ပဲပေါ့သူတို့လူမျိုးတွေတစ်စိတ်အရေးကြီးတဲ့နေရာဖြစ်တယ်ဆိုတာတရုတ်ကဝင်ဆွတ်တာကိုသူတို့ကသိပြီးတော့ပြင်းပြင်းထန်ထန်မပြောကြပါဘူးဒါပေမဲ့ရခိုင်လိုနေရာမျိုးမှာလည်းပဲတရုတ်ကတော့သူအကျိုးစီးပွားတွေအများကြီးရှိတယ်ဒါပေမဲ့တရုတ်အကျိုးစီးပွားတစ်ခုလည်းမဟုတ်ဘူးဒီဘက်ကအိန္ဒိယအကျိုးစီးပွားလည်းရှိတယ်တရုတ်ကတော့တရုတ်ပြည်ကနေပြီးရခိုင်ကိုလာပြီးတော့အဲဒီအိန္ဒိယသမုဒ္ဒရာဘက်ကိုထပ်ပေါက်လိုချင်တဲ့ဒေဝရဲ့ကြောက်ဖြူရင်းနဲ့စစ်ကမ်းတို့အထူးစီးပွားရေးဇုန်တို့ပိုက်လိုင်းတို့ဘာလို့ညာလို့ရှိရင်ထွန်ရီလောက်မှာအိန္ဒိယကလည်းပဲမီဇိုရမ်ကနေပြီးတော့ပလဲဝါကနေပြီးတော့ကလဒန်မြစ်ကိုဆုံဆင်းပြီးတော့စစ်တွေစစ်ကမ်းလုပ်ပြီးတော့သူတို့ဖွင့်မယ်နောက်တစ်ခါအိန္ဒိယမြန်မာပြည်ပေါ့လေနောက်ပြီးတော့ Thailand အခုအဲ့ဒီလမ်းကိုတော့သူတို့ဆက်ပြီးတိုးချဲ့နေတာဟိုဗီယက်နမ်တိုးချဲ့နေတယ်ဆိုပြီးတော့တော်လုံးကပဲသူတို့ဆွေးနွေးနေတာရှိပါတယ်ဆိုတော့ဒီအရာသိပြီးတော့မလွယ်လှဘူးအဲ့ဒီနိုင်ငံတွေအပြင်ထိုင်းတောင်မှပဲဘင်္ဂလားဒေ့ရှ်နဲ့သူတို့ဟာစီးပွားရေးလုပ်ထင်ပါတယ်ဆိုပြီးတော့တလုံးတော့သွားပြီးဆွေးနွေးရတွေ့ထိုင်းဆင်နေတာစတေတော့အမတ်တွေကဆိုတော့ဒီကိစ္စမှာလည်းပဲခိုင်နေတော့တနည်းတပုံပတ်သက်နေတယ်ဆိုတော့ဒီဟာရဲ့ဖိတ်ဆုပ်ထွေးနေတယ်ဆိုတော့တရုတ်တနိုင်ငံတွေစိစက်လို့လည်းမဖြစ်နိုင်ဘူးဆိုတဲ့သဘောပါဆက်မြောက်ကတော့သူတို့ပြောလိုက်ရမှာပဲဆိုတော့အဲ့လိုတရုတ်ကသူတစ်ဖက်သက်လူချင်းလို့ပြောရင်လည်းပဲအေးအတွက်တခြားစဉ်းစားကြရတယ်သူတို့ပဲအခြားရွေးချယ်ကြရတယ်ရှိနေတယ်ဆိုတော့
ဒါတော်တော်လေးတရုတ်အတွက်လည်းအခက်ကြုံရမယ်နေရာလို့ယူဆပါရဲ့။ဒါပေမဲ့ခုနပြောတဲ့အနေထားဆိုရင်တရုတ်ရဲ့အကျိုးစီးပွားရခိုင်မှာအများကြီးရှိနေပါတယ်။အကယ်လို့ပေါ့ဒီတရုတ်ရဲ့အကျိုးစီးပွားကဟိုအာမခံချက်မရှိတော့ဘူးလို့သူတို့ကမြင်လာရင်တစ်ဖက်ကနေပြီးတော့စစ်ကောင်စီကိုတစ်ဖက်သက်အားပေးပြီးတော့အေးအေးကိုချေမှုန်းနိုင်လား။အဓိကအားဖြင့်ကဘယ်သူနိုင်နဲ့ဘယ်သူဆုံးနေဆိုတော့ဒီက
ဒီကအဖြစ်ကဘသူနိုင်နဲ့ဘသူဆုံးနေဆိုတော့သူစီပွားရေးလို့ဖို့တဲ့စတေဘီလီတီတည်ငြိမ်မှုကိုလိုချင်တယ်မြန်မာတပြည်လုံးမှာသူဘသူကတည်ငြိမ်မှုကိုထိနိုင်မလဲဆိုတာသူကချင့်ချိန်ပြီးတော့ကြည့်နေတယ်ဆိုတော့စစ်ကောင်စီကအတန်ရသွားလဲစစ်ကောင်စီကသူအပြေးဝယူနာမဟုတ်ဘူးစစ်ကောင်စီကလည်းပဲတရုတ်ကိုယုံနာမဟုတ်ဘူးတနည်းလားနေထူးငါဟုတ်ပြည်တော်စုနဲ့တောင်းဝန်ထွက်လာပြီးဘုံဘူးကြီးမ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ပြန်ပြီးလေ့လာကြည့်အများကြီးပါပဲဒီအခြေအနေတွေပေါ်မှာပေါ့ဟိုအိန္ဒိယချင်းနောက်ထပ်ဒီဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကဘယ်လိုသဘောထားရှိပါလဲအဲ့ဒါပေါ့အိန္ဒိယလည်းပဲအဓိကအိန္ဒိယပေါ့လေအိန္ဒိယကတော့တရုတ်နဲ့ပြိုင်ဘက်ဖြစ်တယ်တရုတ်ရဲ့ဩဇာကိုလုံးမကြောက်ဝါရီဖြစ်တယ်ဒါအိန္ဒိယရဲ့မူဝါဒ အဲ့ဒီအိန္ဒိယဒီဒီမိုကရေစီလှုပ်ရှားမှုကိုပြပြသားသားမထောက်ခံတာကိုလည်းအဲ့ဒါကိုအကြောင်းပြတယ်။ငါတို့ကပြပြသားထောက်ခံလိုက်ရင်မြန်မာနိုင်ငံစစ်ကောင်စီကတရုတ်ဘက်ကိုလုံးဝပါဆိုတရုတ်ဘက်ကိုတွန်းပို့လိုက်လို့ဖြစ်သွားမယ်ဆိုတာဒီအိန္ဒိယအများနဲ့ဆိုရင်လေ။ဆိုတော့အိန္ဒိယကလည်းပဲတရုတ်လိုပဲတဖက်ကိုတည်လိုက်ဟိုဘက်တည်လိုက်ကြည့်နေရပါတယ်ဆိုတော့အစရုံးကတော့အိန္ဒိယကစစ် မာတိုင်းကိုဖြတ်သွားမဲ့စီမံကိန်းတွေအတွက်အနာရှိရဲ့အစုအနှစ်သာဆက်သွယ်ခဲ့ပြီးတော့အေရိုးဘာရိုးကိုသိဂရုမစိုက်ခဲ့ပါဘူး။အေကအဲ့ဒါကိုသိမကျင်တ်ဘူး။အေကဒီကိစ္စနဲ့ပတ်သက်ပြီးတော့ကလဒန်ဘက်ဆုံးစီမံကိန်းကိုသူကနည်းနည်းလှုပ်လာတော့ပြီးခဲ့တဲ့တရင်းနဲ့ကရေးတဲ့ခြောက်ပါရင်မှာဟိန္ဒူစင်တာကြီးသတင်းစာထဲမှာပါတယ်အေးဘလဘူအေကထိန်းချုပ်လိုက်ပြီးကြဲကအိန္ဒိယရဲ့ကလဒန်စီမံကိန်းဟာရှေ့ကိုမတူနိုင်တော့ဘူးဆိုပြီးတော့ပြောတယ်ဆိုတော့တချို့သတင်းစာတွေကအိန္ဒိယဆိုတာတိုက်တွန်းကြတယ်မင်းတို့ဒီစစ်ကောင်စီကိုအကူအညီလို့မရတော့ဘူးဒီဆိုတာခနောခနဲ့ဖြစ်နေပြီမထိတ်နိုင်တော့ဘူးတိုင်းပြည်ကိုဆိုတော့အဲ့မှာအေးအပါဝင်ကြံတဲ့တိုင်းရင်းသားတွေမှချင်းဆိုကြပါဆိုသူတို့လည်းပဲဒီဘက်မှာနေမြေစင်ပက်ထားသူတို့တွေနဲ့မမှန်ကန်ကန်ထိပ်ဆက်ဆံဖို့လိုလာပြီဆိုတော့ပြောနေကြပါတယ်ဒါအိန္ဒိယကလည်းဘင်္ဂလားဒေ့ရှ်ကလည်းပဲသူတို့ဒုက္ခတွေကိစ္စအပြင်မြန်မာနိုင်ငံကဒုက္ခတွေဆိုတာအဲ့စစ်တပ်ကထွက်ပြေးလာတဲ့လူတွေဘင်္ဂလားဒေ့ရှ်ကိုရောက်တယ်ဟာဒီကိစ္စသေးအရေးကြီးတယ်ဆိုတော့ဒီဟာကိုပြန်ပို့မဲ့ကိစ္စတွေသူတို့နှိမ့်နေရတယ်အဲ့ဒီချိန်ထဲမှာပဲလူဖွင့်ရေးအဖွဲ့ Perfect Rights ကလည်းပြောတယ်ဒီဗမာစစ်တပ်ကထွက်ပြေးလာတဲ့လူကိုပြန်မပို့နိုင်အောင်သူတို့တွေဟာဒီနွားလူခွေချူဖောက်မှုကဘလော့ဘက်ကောင်ကပါဝင်ခဲ့လဲဘာတွေသိလဲဆိုတာစစ်ပါအောင်သူတို့နှိမ့်ဆက်ဖို့တော့မပြောဘူးသူတို့ကောင်းကောင်းမမထားပါဒါပေမဲ့အဲ့အချက်လက်တွေကိုယူပါဒီရိုဟင်ညာတွေကိုမောင်းထုတ်ခဲ့တဲ့အထက်မှာဗမာစစ်တပ်ကအဓိကဆိုတာသူတို့ဟာဘလို့ပတ်သက်ခဲ့လဲဆိုတာစစ်စစ်ဖို့ပြောနေဆိုတော့အင်းဘင်္ဂလားဒေ့ရှ်အတွက်လည်းပဲတော်တော်အရေးကြီးတဲ့ကိစ္စဖြစ်လာပါတယ်ဒီကိစ္စဟာဆိုတော့ဒါရီဟာတရုတ်ပါဝင်ပေါ့တရုတ်နိုင်ငံနဲ့မဟုတ်ဖက်နဲ့ဘီနာနိုင်ငံတွေကပတ်သက်နေတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်ဒီဟာ
နောက်တစ်ခုသိကျင်တာပါတစ်ဖက်မှာလည်းဒီ American, Australia, Japan, India သူတို့ကဒီလုံခြုံရေးဆိုင်ရာဆွေးနွေးပွဲနိုင်ငံများအဖွဲ့ဆို Quad အဖွဲ့ပေါ့ဒီအဖွဲ့ကရောဒီ Indo-Pacific ဒေသအရေးမှာဘယ်လိုကဏ္ဍပါပါလဲ
Quad အဖွဲ့ဖွဲ့ရတဲ့အဓိကရည်ချက်ကိုတည်းပြောရင်ဆိုအဲ့ဒီမှာတရုတ်ရောမိုးလာမှာကိုတားတာပါပဲတရုတ်ရောမိုးလာမှာကို American မလိုလောက်ဘူးတရုတ်ရဲ့ပြိုင်ပွဲဖြစ်တဲ့ India ကိုလည်းပဲအဖို့ညှိတယ် India သမုတ်တရအဓိကလုံခြုံရေးအတွက်ဖြစ်တယ်ဆိုတော့တရုတ်ကအိန္ဒိယသမုတ်တရကိုခင်ဗျားတို့ဆင်းထွက်ပေါက်လို့လုပ်လာတာဟုတ်အစတုန်းကတရုတ်ဟာဟိုမလက်ကရေလက်ကြားကဒီပတ်ထွက်ရတယ်ဒါပေမဲ့အဲ့မလက်ကရေလက်ကြားကိုဒီဘက်ကပိတ်လိုက်နိုင်ရင်တရုတ်အတွက်ထွက်ပေါက်ဟာဖြစ်သွားမယ်နောက်ပြီးတော့ဒီခိုင်ကနေပြီးတော့ကုန်လမ်းနဲ့ဆက်ပြီးတော့တန်ပူပြီးတော့လွယ်ကူရဆူပြီးတော့အဲ့ဘက်ကိုလှုပ်လာတာဆိုဒီဘက်ကိုအဓိကစံကြည့်ရင်လို့ဟန်တာကြည့်လို့လည်းပဲ quad အဖွဲ့ကိုဖွဲ့ရမှာအဓိကရွေးချက်ပါဆိုတော့ India ရဲ့ပြင်းနဲ့ Japan နဲ့ Australia ကိုလည်းသူတို့ညှိလိုက်ပြီးတော့သူတို့ပါဝင်ကြရတာဖြစ်တယ်ဆိုတော့ American အားတွေဒီဟာကိုစိတ်ပြီးတော့အေးလေးထားပြီးစောင့်ကြည့်နေမှာပဲဒါပေမဲ့လောလောဆယ်မှာတော့ American ဟာတရုတ်ကသိတ်လုံလုံကဲကဲဖြစ်မလာသေးရင်တော့စိတ်ပြောမှမဟုတ်ဘူး။ဘာကြောင့်လဲဆိုတော့သူမှလည်းသူကိစ္စနဲ့သူအလုံးမအားနိုင်လက်မလန်နိုင်ဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကိုသူအဓိကပြောမှမဟုတ်ပါဘူး။တရုတ်နဲ့ထိတ်တိုက်ဖြစ်နေကြတယ်လည်းအခုတိုင်ဝမ်ကိစ္စကိုပဲသူဥတည်ပြီးတော့ပြောနေတယ်။ Quad ကိုတော့နိုင်ငံနဲ့ပေါင်းပြီးတော့ကျန်တဲ့နိုင်ငံနဲ့ပေါင်းပြီးလုပ်နေဆိုတော့ဒါလည်းပဲအရေးကြီးပါတယ်။တရုတ်ကတော့ထက်တွက်မှာပဲ။တရုတ်ဘက်ကတော့စဉ်းစားမှကြီးပဲ။ငါတို့လိုရင်အမေရိကန်ဘက်ကဘယ်လိုတုံ့ပြန်လာမလဲ၊အိန္ဒိယဘာပြောလာမလဲဆိုတော့အဲဒီကြောင့်လည်းပဲတရုတ်ကသိတ်ဒီကိစ္စမှာပါဝင်ဖို့တော့သိချင်းရင်စဉ်းစားနေလို့ထင်ပါတယ်ကျွန်တော်အဲ့
တော့အခုဒီကျမတို့အခုလက်ရှိအခြေအနေကနေပေါ့ရှေ့ကိုမှန်းမြော်ကြည့်မယ်ဆိုရင်အဆုံးသတ်ကဘယ်လိုဖြစ်လာနိုင်ပါလဲ
အဆုံးသတ်ကတော့ပြီးပြီးပြင်းပြင်းမမြင်ရသေးဘူးအများအားမှုံဝါဝါဖြစ်နေပါတယ်ဒါမှမဟုတ်ဒီကမ္ဘာမှာဖြစ်တဲ့အရေးခင်းတွေဒီထက်အရေးကြီးနေလောလောဆယ်မှာရုရှားကိစ္စရောယူကရိန်းကိစ္စရောဒါရှေ့လေပိုင်းဂါဇာမဖြစ်နေကိစ္စတို့လူပဲပေါ့သူတို့လည်းပဲဝါတရနဲ့ဆက်ပြီးတော့ကဘာလျှောက်နေကြရဲဆိုဒီရခိုင်ပြည်သားမှလည်းပဲဒီလိုပဲပြောမှဖြစ်ပါတယ်မြန်မာနိုင်ငံတနိုင်ငံလုံးရဲ့အခြေအနေကလည်းမတည်မြဲဘူးဖြစ်လာနိုင်တာကတော့အခုဆိုလို့ချင်းချင်းတို့နောက်ပြီးတော့ကရင်နီတို့ကသူတို့ဒေသအုပ်ချုပ်ရေးကိုယ်ပိုင်အုပ်ချုပ်ရေးဆွဲပုံစံမျိုးနဲ့သူတို့လုပ်လာကြတယ်သူတို့ဒေသအုပ်ချုပ်ဖို့အတွက်အဲ့ဒီဟာဒီပြည်ထောင်စုတစ်ခုလုံး Federal Democracy ပြည်ထောင်စုတည်ထောင်ဖို့တဲ့အချိန်မှာပါဝင်လာမဲ့ဆွဲပုံစံမျိုးနဲ့လုပ်နေကြတယ်။ဆိုတော့အေးအေးကလည်းပဲစစ်ကောင်စီကဘလောက်ဖိဖိတရုတ်ကစစ်ကောင်စီကိုလုံးလုံးပုံအောင်ပြီးပြေထောင်တော့တော်တော်နဲ့လက်လျှော့မှာမဟုတ်ဘူးသူတို့အပေါ်စီးရမှသူတို့ပိုင်အပေါ်စီးနဲ့ပိုင်ဖြတ်မှာပေါ့။ဆမ်းမြောက်လဲထူးနီလောင်းပဲ။နေမြေသူတို့ရသွားကိုယ်ကတော့အဲ့ခါမှသဘောတကျဖြစ်တယ်။ဆိုတော့သူတို့ဘက်ကလုံးဝမရရှိပင်နဲ့ပုံမြဲကြားနေမြဲပေါ်လေ status quo ကိုတော့သူပြန်သွားမှာမဟုတ်ဘူး။သူတို့အပေါ်စီးနေယူမှာပဲဆိုတော့ဘယ်အထိအပေါ်စီးယူမလဲဆိုတာကိုစဉ်းစားကြည့်မယ်ဆိုရင်တော့ခုနလိုပဲချင်းတို့ဒီကရင်နီတို့မှလွတ်လို့ပဲသူတို့လည်းပဲပြင်းနေကိုသူတို့ထိန်းချုပ်နိုင်တဲ့အတိုင်းအတာတစ်ခုအထိအဲ့လိုမျိုးလောက်လာနိုင်မှသာလျှင်သူများတွေစဉ်းစားပြင်းလည်းပဲလက်ခံနိုင်တဲ့သဘောရှိရတယ်မဟုတ်ရင်တော့ဆက်လက်ပြီးတော့ဖြစ်နေမှာပဲလို့ယူဆပါတယ်များစွာ
ဟုတ်ကဲ့ပါဦးကျေးဇူးတင်ပါရှင်အခုလိုဆွေးနွေးပေးရတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါတယ်